နေပြည်တော်မှာရောက်နေတဲ့အဒီတခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ဟာအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်ကလူမှုအသိုင်းအဝိုင်းတွေကြားမှာညဉ့်ညံစွာနေထိုင်နိုင်ပြီးတော့ဖွံ့ဖြိုးတိုးတက်စေရတဲ့အကြံပြုချက်အစီရင်ခံစာထုတ်ပြန်ဖို့ကုလသမဂ္ဂတွင်မှုချုပ်ဟောင်းလည်းဖြစ်တဲ့မစ ီအပါအဝင်အစိုးရတာဝန်ရှိသူတွေကိုအစီရင်ခံစာအရင်တင်ပြမှာဖြစ်ပါတယ်။မစ္စတာကိုဖီယာနာနဲ့အဖွဲ့သွတ်တော်အမတ်တွေနဲ့တွေ့ဆုံတဲ့အခါမှာရခိုင်အမျိုးသားပါတီကတော့တွေ့ဆုံမှာမဟုတ်ဘူးလို့အကြောင်းပြန်ထားတဲ့အကြောင်း CEO မြန်မာပိုင်းကိုပြောပါရယ်။နိုင်ငံသားတွေပါဝင်တဲ့ကော်မရှင်ကိုရခိုင်အမျိုးသားပါတီကကန့်ကွက်နေတာဖြစ်ပါရယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကကြားဖြတ်အစီရင်ခံစာကိုအခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါတယ်။အဲဒီထက်ကအကြံပြုချက်တစ်ဝက်လောက်ကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောပါတယ်။